ရုရှားသမ္မတဗလာဒီမီယာပူတင်ဟာရုရှားနိုင်ငံကိုရောက်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းနဲ့တွေ့ဆုံဖို့ရှိပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူလည်းပါဝင်မယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီတစ်ကိုဗ်ရဲ့ပြောကြားချက်ကိုကိုးကားပြီး Interfax သတင်းမှာဖော်ပြထားပါတယ်ကင်ဂျွန်အွန်ဟာသူ့ကိုယ်ပိုင်ရထားနဲ့ရုရှားနိုင်ငံကိုတနင်္ဂနွေနေ့ကထွက်သွားကြောင်းအစိုးရပိုင်သတင်းမီဒီယာမှာဖော်ပြထားပါတယ်။သမ္မတဗူတင်ဟာရုရှားနိုင်ငံအရှေ့ပြားဗလာဒီဗစတော့ဖ်မြို့မှာကျင်းပနေတဲ့စီးပွားရေးညီလာခံကိုတက်ရောက်နေတာပါ။ဒီခီးစဉ်အတွင်းယူကရိန်းစစ်ပွဲကြောင့်လက်နက်ခဲယမ်းမီးကြောင့်အများအပြားလိုအပ်နေတဲ့ရုရှားကိုမြောက်ကိုရီးယားကလက်နက်တွေရောင်းချပေးမဲ့ကိစ္စကိုအဓိကထားဆွေးနွေးကြမှာဖြစ်ပြီးတော့အဲ့ဒီအတွက်မြောက်ကိုရီးယားကရုရှားစီကနေလောင်စာစွမ်းအင်နဲ့တခြားအစ်င့်မြင့်လက်နက်ထုတ်လုပ်ရေးဆိုင်ရာနည်းပညာတွေရရှိလိမ့်မယ်လို့မျှော်လင့်ထားကြောင်းနိုင်ငံတကာအတိုင်းအဝန်ကခန့်မှန်းထားတာပါကင်ဂျွန်အနေနဲ့ COVID-19 ကပ်ရောဂါမဖြစ်ခင်ကာလကလေးကနှစ်အတန်ကြာအတွင်းပထမဆုံးတွားရောက်တဲ့ပြည်ပခရီးစဉ်ကိုသူ့ရဲ့အရင်းအနှီးဆုံးမဟာမိတ်တရုတ်နိုင်ငံကိုမတွားဘဲရုရှားကိုတွားတာကိုကြည်ကျင်းအားဖြင့်မြောက်ကိုရီးယားခေါင်းဆောင်ဟာအိန်းနီးချင်းအင်အားကြီးနိုင်ငံကြားမှာချိန်ခွင်ရှာညှိပြီးဆက်ဆံနေတဲ့ဆိုတဲ့တုံ့သက်ပြောဆိုမှုတွေလည်းထွက်ပေါ်နေပါရဲ့ရှင်